မြန်မာနိုင်ငံမှာဖမ်းဆီးခံထားရတဲ့ဘင်္ဂလားဒေ့ရှ်နေချာဆောင်တပ်သားကိုပြန်လည်လွှတ်ပြောင်းပေးရန်ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ကမြန်မာနိုင်ငံနဲ့ဒီတစ်နှစ်အတွင်းဆွေးနွေးမယ်လို့ဘင်္ဂလားဒေ့ရှ်နေချာဆောင် BGB အကြီးအကဲကဗုဒ္ဓနေရသတင်းစာရှင်းလင်းမှုမှာပြောကြားလိုက်ပါတယ်။ဆွေးနွေးပွဲတက်ရောက်မဲ့96ရောက်တိုးရဲ့နာမည်စည်းရင်းကိုဗုဒ္ဓနေမင်းက်ကမြန်မာအနာဘာညီစီပေးရလိုက်ပြီလို့ BGB ညွှန်ချုပ်ဗိုလ်ချုပ်အဇစ်အမတ်ကပြောကြားကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သည့် Daily Star သတင်းစာမှာဖော်ပြပါတယ်။ဘယ်နည်းဆိုတာအတိအကျမပြောပေမဲ့တောက်ကြနေဖြစ်နိုင်ခြင်းရှိတယ်လို့ဆိုပါတယ်။နေကြဆောင်တတနရက်ရာဇက်ကိုပြန်လဲလွှဲအပ်ဖို့မြန်မာအနာဘညရအခိုင်အမာပြောထားတယ်လို့လည်းဗိုလ်ချုပ်အဆစ်ကဆိုပါတယ်။စိုးစောပိုင်းကနရက်ရာဇက်ကိုပြန်လဲလွှဲပြောင်းပေးအတွက်မြန်မာဘက်ကတောင်းဆိုချက်ဖြစ်တဲ့ကပ်ပလီပင်လယ်ပြင်အတွင်းမြန်မာရေတပ်ကကတင်လိုက်တဲ့ရှင်စီပြေဒုက္ခတဲ့955ယောက်ကိုဘင်္ဂလားဒေ့ရှ်နိုင်ငံကပြန်လဲလက်ခံရမယ်ဆိုတဲ့အချက်ကိုလိုက်လျောရမယ်လို့မြန်မာနေကြဆောင်တကပြောခဲ့တဲ့အကြောင်းဒါပေမဲ့တက်နဖ်မြို့နေကြဆောင်တပ်ဖွဲ့အကြီးအကဲဒုတိယဗိုလ်မှူးကြီးအဗ်ဒူဂျာအယ်ဂျာဟစ်ကရာဇက်နဲ့ရွှေပြောင်းနေထိုင်သူဒုက္ခသည်တွေအရေးဟာစီးကြစီဖြစ်တဲ့အကြောင်းအဲ့ဒီဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံသားဟုတ်မဟုတ်ဆိုတာစစ်ဆေးဖို့အတွက်အချင်းယူလုဆောင်မှဖြစ်တဲ့အကြောင်းတုံ့ပြန်ခဲ့တယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းမီဒီယာမှရေးသားဖော်ပြကြပါရတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆက်ဘဇာဒေသတက်နဖ်မြို့အနီးကနတ်မြစ်ထဲမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆောင်တပ်ဖွဲ့တွေအကြားဇွန်လ19ရက်နေ့ကပြစ်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံသားတပ်ဖွဲ့ဝင်နယက်အဗ်ဒူရာဇက်ကိုမြန်မာဘက်ကဖမ်းဆီးထိန်းသိမ်းလိုက်တာလို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်